နယူးဇီလန်နိုင်ငံဝယ်လင်တန်မြို့တော်မှာဒီကနေ့စတင်ကျင်းပတဲ့အာဆီယံနယူးဇီလန်အစည်းအဝေးမှာဒီမြန်မာစစ်ကောင်စီကိုယ်စားလှယ်ကိုတက်ရောက်ခွင့်မပေးဖို့အတွက်မြန်မာရေးလှုပ်ရှားသူတွေတောင်းဆိုနေပေမဲ့နယူးဇီလန်တရားရုံးကခွင့်ပြုလိုက်ပါတယ်အစည်းအဝေးတက်ရောက်မဲ့သူကိုတန်တမန်အဖြစ်အသိအမှတ်ပြုဝင်ခွင့်ပေးထားပြီးသားဖြစ်တာကြောင့်နိုင်ငံတည်းကိုဝင်ခွင့်ပြုသင့်တယ်လို့တရားသူကြီးမက်သျူးဘယ်မာကဆုံးဖြတ်ချက်ချခဲ့တဲ့အကြောင်းကိုနယူးဇီလန်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်တက်ရောက်ခွင့်ပြုသူဟာတန်တမန်တက်ရောက်ဖြစ်တာမို့သူ့ကိုနိုင်ငံတည်းဝင်ခွင့်ပြုဖို့အစိုးရရဲ့ဆုံးဖြတ်ချက်အပေါ်တရားရုံးအနေနဲ့ပြန်သုံးသတ်တဲ့နေရာမှာအကန့်အသတ်တွေရှိတယ်လို့ဒီမြန်မာအဖွဲ့ရဲ့အကျိုးဆောင်ရှေ့နေ Sam Lowry အပြောကို The Press သတင်းစာထဲမှာဖော်ပြထားပါတယ်တရားရုံးအနေနဲ့ခီးသွွားကန့်သက်ချက်ကိုတန်တမန်တွေအပေါ်ထောက်ပြန်လို့မရဘူးလို့တရားရုံးကပြောပါတယ်။အစည်းအဝေးတက်ခွင့်ပြုပေမဲ့စစ်ကောင်စီရဲ့လူခွင့်ချိုးဖောက်မှုတွေကိုလျှလျူချူတာမဟုတ်ဘူးလို့တရားသူကြီးပါမာကပြောပါတယ်။သူရရှိထားတဲ့ခိုင်လုံတဲ့အထောက်အထားတွေအရစနစ်တကျဒီကြဲကြဲပြန့်ပြန့်လူခွင့်ချိုးဖောက်မှုတွေလူသားတို့အပေါ်ရာဇဝတ်မှုကျူးလွန်မှုတွေအတွက်စစ်ကောင်စီမှတာဝန်ရှိတယ်ဆိုတာညွှန်ပြနေတယ်လို့ဆုံးဖြတ်ချက်ချစင်မှာတရားသူကြီးကပြောကြားခဲ့ပါတယ်။တရားရုံးဆုံးဖြတ်ချက်ကိုမြန်မာအရေးလှှရှားသူတွေကကန့်ကွက်ပြီးတော့ဆက်လက်ဆန္ဒပြသွားမယ်လို့ပြောပါတယ်။နယူးဇီလန်အာဆီယံအစည်းအဝေးတက်ရောက်မဲ့အစီအစဉ်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာပြောဆိုခြင်းမရှိပါဘူး။နယူးဇီလန်နိုင်ငံမှာကျင်းပနေတဲ့ဒီအာဆီယံနယူးဇီလန်စည်းအဝေးပွဲမှာရောလာအိုနိုင်ငံမှာမေလကျရင်ကျင်းပမယ့်နယူးဇီလန်ကဒီပူးတွဲဥက္ကဋ္ဌဖြစ်ဆောင်ရွက်မဲ့ဆွေးနွေးပွဲတွေမှာပါစစ်ကောင်စီကိုတက်ခွင့်မပြုဖို့အတွက်အရက်ဖက်အဖွဲ့အစည်း400ကျော်ကနယူးဇီလန်အစိုးရကိုအိတ်ဖွင့်ပေးစာတောင်းဆိုထားပါတယ်ရှင်။